မြန်မာလူမျိုးတွေထောင်ပေါင်းများစွာနေထိုင်ကြတဲ့စင်ကာပူနိုင်ငံမှာအစားအသောက်နဲ့စွမ်းအင်ဆိုင်ရာဈေးနှုန်းတွေကြီးနေတာကိုကြားဆင်းအောင်လို့ငွေကြေးဆိုင်ရာမူဝါဒတွေကိုပို့ပြီးတော့တင်းကျပ်မယ်လို့စင်ကာပူအစိုးရကပြောလိုက်ပါတယ်။စင်ကာပူဒေါ်လာတန်ဖိုးကိုလည်းဒီနှစ်အတွင်းတတိယကြိမ်ဖြစ်တဲ့ငွေကြေးအာဏာပိုင်အဖွဲ့ဖြစ်တဲ့ဘဟိုဘဏ်ကနေပြီးတော့ဈေးနှုန်းတက်ခွင့်ပြုခဲ့ပါတယ်။စင်ကာပူရဲ့ငွေကြေးမူဝါဒတွေကိုအတိုးနှုန်းပေါ်မှာအခြေမခံပဲငွေကြေးလဲလှယ်မှုနှုန်းထားအပေါ်မှာအခြေခံပြီးတော့ချမှတ်တာဖြစ်ပါတယ်။2012ခုနှစ်ပထမနှစ်လအတွင်းမှာကိုစားသောက်ကုန်ပစ္စည်းတန်ဖိုးတွေဟာ900ခိုင်နှုန်းတက်သွားခဲ့ပါတယ်။ဒီနှစ်အတွင်းငွေကြေးဖောင်းပွားမှုဟာ300ခိုင်နှုန်းကနေပြီးတော့900ခိုင်နှုန်းအထိဖြစ်နိုင်တယ်လို့စင်ကာပူဘဟုဘဏ်ကခန့်မှန်းပါတယ်။အာရှနိုင်ငံတွေရဲ့စီးပွားရေးဟာအချိန်မြန်မြန်နဲ့တိုးတက်နေတဲ့အတွက်အာရှဘဟုဘဏ်တွေကငွေကြေးဖောင်းပွားမှုတန်ဖိုးထိန်းချုပ်နိုင်ဖို့အတွက်ငွေကြေးစည်းစိမ်မှုတွေကိုပို့ပြီးတော့ထိန်းချုပ်လာနေပါတယ်။နိုင်ငံအများစုကအတိုးနှုန်းတွေကိုမြှင့်တင်ပြီးတော့ထိန်းချုပ်မှုတွေကိုလုပ်နေကြပါတယ်။